ပြီးခဲ့တဲ့သတင်းနှစ်ပတ်ကျော်မေလ2ရက်နေ့နဲ့3ရက်နေ့တွေမှာမြန်မာနိုင်ငံကိုကြာရောက်ခဲ့တဲ့နာကေဆိုင်ကလုန်းမုန်တိုင်းတန်ကြောင့်တိဆုံးပျောက်ဆုံးခဲ့ရတဲ့မြန်မာနိုင်ငံသား3000ကျော်အတွက်ဒီကနေ့အင်္ဂါနေ့ကစလို့ဝန်ထမ်းချင်းအထိမ်းအမှတ်3ရက်သတ်မှတ်ပြီးဒီရက်တွေအတွင်းနိုင်ငံအတွင်းကအလံတိုင်းတွေမှာအလံတဝက်လွှင့်ထူမယ်လို့မနေ့ကမြန်မာစစ်အစိုးရကကြေညာလိုက်ပါတယ်မုန်တိုင်းတန်တင်ဒေသတွေကိုအာဆီယံနိုင်ငံအဖွဲ့ဝင်နိုင်ငံတွေကစေရနာဝန်ထမ်းစေကူတရေးအဖွဲ့တွေနဲ့အကူအညီအထောက်ပံ့တွေကိုလည်းလက်ခံမယ်လို့မနေ့ကပဲစင်ကာပူမှာပြုတ်လို့တဲ့မြန်မာနိုင်ငံအတွက်အာဆီယံနိုင်ငံကြားဝင်ကြီးတွေရဲ့အရေးပေါ်အစည်းအဝေးမှာမြန်မာစစ်အစိုးရကသဘောတူညီခဲ့ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေထဲကကျန်းမာရေးဆေးဝင်တန်း300နီးပါးကိုလက်ခံဖို့မြန်မာစစ်အစိုးရကသဘောတူညီခဲ့တယ်။ဒါပေမဲ့လည်းဒါဟာကြိုက်တဲ့နေရာကိုကြိုက်တယ်လို့သွားကွင်းပြုတ်တဲ့သဘောမျိုးတော့မဟုတ်ဘူးလို့စင်ကာပူနိုင်ငံကြားဝင်ကြီးဂျော့ရှ်ယူကဆိုပါတယ်။နိုင်ငံကအကူအညီကယ်ဆယ်ထောက်ပံ့ရေးအဖွဲ့အစည်းတွေကမြန်မာနိုင်ငံအတွက်အကူအညီထောက်ပံ့မှုတွေအလုံးအရင်းနဲ့လိုအပ်နေတယ်လို့သတိပေးထောက်ပြနေပေမဲ့လည်းမြန်မာစစ်အစိုးရကနိုင်ငံကအကူအညီတွေပုံမလက်ခံဖို့နဲ့ကယ်ဆယ်ကျွမ်းကျင်သူအဖွဲ့အစည်းတွေကိုတောက်လျှောက်ညှင်းဆုပ်နေခဲ့ပါတယ်